အင်းကြီးချင်းဘင်္ဂလားဒေ့ရှ်နယ်စပ်ပတ်ကိုမွတ်စလင်ဒုက္ခသည်တွေတိတ်ငဲ့ချီပြီးတော့ထွက်ပြေးခိုးလုံနေရတယ်ဆိုတဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းကခန့်မှန်းပြောဆိုထားတဲ့အရေးအတွက်ဟာလက်တွေ့မှာထက်ပိုပြီးတော့များလွန်းနေကြောင်းနေသားဆောင်ရဲအရာရှိတွေနဲ့မောင်းတော်မျိုးအုပ်ချုပ်ရေးအာဏာပိုင်တွေကပြောတဲ့အကြောင်းကိုဆက်ပြီးတော့တင်ပြမှာပါ။အပြည့်စုံကတော့ဆက်သွယ်နင်းညံထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင်။
ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းလူညုံရေးရဲကင်းတွေကို ARS ရင်းညာအကြမ်းဖက်အုပ်စုကဝင်ရောက်တိုက်ခိုက်ခဲ့ပြီးမြန်မာလူညုံရေးတပ်ဖွဲ့တွေကလည်းနေမြေရှင်းလင်းရေးလှုပ်လာချိန်မှာဒေသခံမွတ်စလင်တွေအိုးအိမ်စွန့်ခွာထွက်ပြေးနေကြပါတယ်။အကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးနောက်ဒီကနေ့အချိန်အထိဒေသခံမွတ်စလင်2,800လောက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုးလုံသွားတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကခန့်မှန်းပြောဆိုနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဗေချန်ကဒုက္ခသည်စခန်းတစ်ခုမှာဒုက္ခသည်အစ်စ်တီထ่าရောက်လာပြီးသူတို့အတွက်ရေးပေါ်နေထိုင်စရာတွေလိုအပ်နေတယ်လို့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီရဲ့ပြောခွင့်ရအမျိုးသမီးဒူနီယာအက်စလမ်ခန်ကပြောပါတယ
် The two refugee camps in Bangladesh Kutupalang and Neapara that were previously home to 34,000 Rohingya refugees
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ Kutupalang ဒုက္ခသည်စခန်းနဲ့ Neapara ဒုက္ခသည်စခန်းမှာအရင်ကတည်းက Rohingya ဒုက္ခသည်3,400လောက်ရှိနေပါတယ်အခုအစ်စ်ထောက်ရောက်လာတဲ့ဒုက္ခသည်တွေနဲ့ပါဆိုရင်လူဦးရေနှစ်ဆကျော်တိုးသွားပြီးအားလုံး9,000ကျော်ရှိသွားပါတယ်သူတို့အတွက်အရေးပေါ်လိုအပ်တာကနေထိုင်စရာရွက်ပြင်တဲတွေဖြစ်ပါတယ
်ဒီကြော့ပြန်အကျန်းဖဲမှုဖြစ်ပြီးနှစ်ပတ်လောက်ရှိလာတဲ့အခုလိုချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရခိုင်မြောက်ပိုင်းကမွတ်စလင်အရေအတွက်9,000လောက်ရှိတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကခန့်မှန်းပြောဆိုနေတဲ့အရေအတွက်ဟာလက်တွေ့မှာထက်များလွန်းကြောင်းမောင်နှံမြို့နယ်နေသားသောဒုရဲမှူးကြီးသူမြင့်ဦးက VOA ကိုပြောပါတယ
်အဲ့ဒါတော့ပြောလို့ခက်တယ်ခင်ဗျာသူတော့သူတို့ပြောတယ်လို့အဲ့လောက်တော့မရှိနိုင်ပါဘူးခင်ဗျာဘာလို့ဆိုပြီးခဲ့တဲ့ကျွန်တော်တို့9အောက်တိုဘာ2016ဖြစ်စဉ်တော့လေ6,000-9,000လောက်တစ်ဖက်နိုင်ငံရောက်တယ်ဆိုပြီးတော့တကယ်တကယ်မြေပြင်ကွင်းဆင်းလိုက်တဲ့အချိန်မှာဒီဖက်နိုင်ငံကိုကူးသွားတာမဟုတ်ဘဲနဲ့မိမိတို့နဲ့ရင်းကြီးတဲ့လူဆွေမျိုးမိတ်ဆက်ကရှိတဲ့ကြီးဝါတွေကိုပေါင်းနေတာရှိတဲ့အတွက်သူတို့ပြောတဲ့အရေးအတွက်ရဲ့3ချိုး4ချိုးလောက်ကကျွန်တော်ဒီမှာရှိပြီးတော့3ချိုးလောက်ကသာတပတ်ကိုသွားတဲ့အနေအထားမျိုးတွေ့ရပါတယ်နော်အခုလဲသူတို့ပြောနေတဲ့အနေအထားရဲ့ကျွန်တော်တင်ပါတယ်တပတ်သုံးမို့သုံးချိုးနှစ်ချိုးလောက်ကတော့ဒီမှာပဲရှိပြီးတော့ကျန်တာတော့တပတ်ကိုရောက်ရှိအောင်ရောက်ရှိနိုင်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးသွားတယ်ဆိုတာခံမှန်းပြောဆိုမှုသာဖြစ်တယ်လို့မောင်နှောမျိုးနဲ့အထူးတွေအုပ်ချုပ်ရေးမှူးဦးရဲထွတ်ကပြောပါတယ
်ဘာလို့လဲရှိတယ်ဘာလို့ပြောလို့ရလဲမှန်တာတော့ရှိပြီတော့ဒါတော့ပြောလို့ရတယ်ပေါ့ဗျာ
ရခိုင်ဒေသနေဆက်မှာပြည်ပကတွေဖြစ်လာလို့ဒေသခံမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတိုင်းဘင်္ဂလားဒေ့ရှ်နေသားသောတပ်ကအကြောင်းကြားဝေဖန်ကန့်ကွက်မှုတွေလုပ်လို့ရှိပြီးဒီတစ်ခေါက်မှာစောရကတက်တာမျိုးမကြားရသေးကြောင်းဒူရဲမှုကြီးစိုးမြူကပြောပါတယ်
။အဲ့ဒီလိုကြည့်ရင်ရောကျွန်တော်တို့တစ်ပြက်နိုင်ငံကဒီလူတွေအလုံးကိုလက်ခံမမလား။ဒါမှမဟုတ်ဒီလိုကြည့်တာနေရာတွေကိုဘယ်လိုကင်ကွယ်ဖြေရှင်းမလဲဆိုတဲ့ဟာမျိုးပေါ့နော်။ဒါချက်ချင်းတုံ့ပြန်မှုတစ်ခုကိုရှိကြမယ်ထင်တယ်။ကြောက်လူကြီးများစွာသူတို့နိုင်ငံနဲ့ဝင်လာတာဒီနေ့ဒီချိန်ဒီကဲတစ်ဖက်နိုင်ငံဒီကဲလောက်တာမရှိသေးဘူးလေအဲ့တော့ကျွန်တော်တို့ထဲတွင်းစဉ်းစားမယ်ချက်ဒီပါခင်ဗျာ
ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာခြံစည်းရိုးကာထားပြီးမဲ့အပြည့်အစုံမကန့်ရံရသေးတာကြောင့်ရေလမ်းကုန်းလမ်းတွေကတစ်ဆင့်ထွက်ပြေးနိုင်ပြီးအတော်များများကမြန်မာပြည်ဘက်မှသာရှိနေနိုင်ကြောင်းဒီရဲမှုကြီးစိုးမြင့်ဦးကရှင်းပြပါတယ
်အဲ့တော့နယ်စပ်ခြံစည်းကိုဖြတ်ကျော်ပြီးသွားတာလည်းရှိနိုင်တယ်လို့ရေကြောင်းတွေလည်းထွက်တာမျိုးရှိနိုင်တယ်ခင်ဗျာသူကရခင်တော့လည်းဒီလိုဆက်လေတွေနဲ့ထွက်ပြေးကြရတဲ့အချိန်လာရှိခဲ့ဘူးလေ။အဲဒီတော့အကြီးအကျယ်တော့ခံမမှုတော့ခံမယ်ကွ။ဒါပေမဲ့တော်တော်များများကတော့မောင်းတော့တောင်ကျမ်းမြောက်ကျမ်းဒေတာထဲမှာပဲမိစ္ဆာရာတို့တခြားသူတို့အရှင်ပြင်းမဲ့နေရာလေးတွေမှာတော့ပုံဆောင်နေတဲ့နေထားမျိုးတွေလည်းရှိရခင်ဗျ။
အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေး IOM အဖွဲ့ကအရေးပေါ်အကူအညီဒေါ်လာ100,000ပေးသွားမယ်လို့ကြေညာထားပါတယ်။မောင်နှံမျိုးနဲ့တောင်ပြူလက်ဝဲကွမ်းပြီးပင်တဲကြောင်မိဒိုက်စတဲ့ဒေသကနေထွက်ပြေးသွားကြသူတွေဟာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မိုင်တိုင်း31ကနေ35ကြားမှာလူ3,000လောက်ယာယီတဲတွေနဲ့တရားမဝင်နေထိုင်လျက်ရှိကြောင်းမြန်မာအစိုးရကတင်းထုတ်ပြန်ထားပါတယ်။မြန်မာနယ်စပ်ရခိုင်ပြည်နယ်မှာတော့ဒေသခံမွတ်စလင်တွေဟာသူတို့ကိုယ်သူတို့ရိုဟင်ဂျာတွေလို့သတ်မှတ်ခေါ်ဝေါ်ကြပြီပင်မြန်မာအစိုးရကတော့ဒါကိုလက်မခံဘဲသူတို့ဟာဘင်္ဂလီတွေသာဖြစ်တယ်လို့ကြေညာထားပါတယ်
။ကိုညာဝင်းအောင်ပါရှင်